တော်တာရှင်များခင်ဗျာဒီကနေ့ကြောက်တဲ့ရှစ်လေးလုံး23နှစ်ပြည့်အခမ်းအနားတွေကိုဩစတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ဆစ်ဒနီမြို့မှာနေထိုင်တဲ့မြမဒီမိုကရေစီအင်အားစုတွေစုပေါင်းပြီးဗဟိုအစိုးရရုံးဆိုင်ရာကမ်ဘာရာမြို့မှာရှိတဲ့မြမအစိုးရတန်ယုံကိုတွားရောက်ကန့်ကွက်ဆန္ဒပြကြပါဗျာ။အဲဒီလိုကန့်ကွက်ဆန္ဒပြရတဲ့ရည်ရွယ်ချက်ကမြမအစိုးရရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုကုလသမဂ္ဂကစုံစမ်းစစ်ဆေးရေးဖွဲ့ရမှာဩစတြေးလျအစိုးရကတက်တက်ကြွကြွပါဝင်ပူးပေါင်းဖို့ဖြစ်တယ်လို့ဥဆောင်လှုပ်ရှားသူတူဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ်
။အဲဒီမှာကျွန်တော်တို့ချွေးချော်တန်တွေကသူ့ရောင်ချက်ဖို့ဆိုရောကျွန်တော်တို့ဘလူလောက်ဆိုတဲ့ချွေးချော်တန်မျိုးတွေ။နောက်ပြီးတော့နိုင်ငံချင်းသားတွေလှုပ်ပြီးပြီးရင်ဆရာဆဲကိစ္စတွေကိုကျွန်တော်တို့ချွေးချော်တန်တွေတန်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကျွန်တော်တို့အဓိကကတော့ဒီမာတီမှာဘယ်အစိုးရပဲတက်လာလားလားပြည်သူလူထုလိုလားတဲ့စစ်မှန်တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရများရှိခဲ့ပြီး88လိုမျိုးသူ့အင်အားနဲ့လှုပ်ရှားမှုတွေထပ်ပြီးတော့ပေါ်လာအောင်မယ်ဆိုတဲ့ယုံကြည်ချက်နဲ့ဒီလိုခံစားရတော့ကျင်းပဖြစ်ပါ
မိုးတွေရွာနေတဲ့အချိန်မှာပြုတ်လုတဲ့အဲ့ဒီဆန္ဒပြပွဲကိုတိုင်းရင်းသားအစုံပါဝင်တဲ့မြမဒီမိုကရေစီရေဆောင်ရွက်နေသူတွေနဲ့မြမဒီမိုကရေစီအရေးထောက်ခံသူဩစတြေးလျနိုင်ငံသားတွေစုစုပေါင်း60လောက်တက်ရောက်ကြတယ်လို့သိရပါတယ်။တစ်ချိန်တည်းမှာပဲဩစတြေးလျနိုင်ငံမှာမြမအရေးဆောင်ရွက်နေတဲ့ Burma Office ကနေလက်ရှိဦးသိန်းစိန်အစိုးရဟာလူ့အခွင့်အရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတဲ့အတွက်ဩစတြေးလျအစိုးရအနေနဲ့ပိတ်ဆို့အရေးယူမှုတွေအရင်ကထက်ပိုပြီးလှုံ့ဆော်ဖို့ကြေညာချက်ထုတ်တောင်းဆိုထားပါတယ်။ဒါအပြင်ဂျပန်နိုင်ငံမှာရှိကြတဲ့မြမဒီမိုကရေစီရေဆောင်ရွက်သူ800ကျော်လောက်ကဒေါအောင်ဆန်းစုကြည်ဓာတ်ပုံတွေပါလီမန်ခေတ်နိုင်ငံတော်အလံတွေနဲ့ရှင်းလင်းလုံးကာလကဓာတ်ပုံတွေကင်ဆောင်ပြီးတိုကျိုမြို့မှာရှိတဲ့မြမအစိုးရတန်ယုံကိုဒီကနေ့ခြိတဲ့ဆန္ဒပြကြပါတယ်။အဲ့ဒီဆန္ဒပြပွဲကိုဦးဆောင်သူတဦးဖြစ်တဲ့မိုင်းအိုက်ဖုံးကသူတို့အနေနဲ့ရှင်းလင်းလုံးအရေးတော်ပုံအတွင်းကကြာဆုံးသွားတဲ့သူတွေကိုဂုံပြူပန်းကွေချခဲ့ကြောင်းနဲ့အဲ့ဒီဆန္ဒပြပွဲမှာပါဝင်တဲ့ဂျပန်နိုင်ငံသားတွေကစစ်အစိုးရကိုလူ့ခွင့်ရချိုးဖောက်မှုတွေရပ်တန့်ဖို့တောင်းဆိုတဲ့အိတ်ဖွင့်ပေးစာကိုမြန်မာအစိုးရတန်ယုံကိုပေးခဲ့တယ်လို့ပြောပါတယ်
။အဓိကဂျပန်နဲ့မြန်မာနှစ်ဘာသာနဲ့တနားလုံးကျွန်တော်ကြွေးကြော်တာကတော့ဒီနံပါတ်1ကတော့ဒီမတရားဖမ်းဆီးခံတဲ့နိုင်ငံချင်းသားအားလုံးကိုချက်ချင်းလွတ်ပစ်ဖို့ရဲ့ဒီလူခွေးချိုးဖောက်နေတဲ့ပုံတွေကိုလည်းချက်ချင်းရပ်ဖို့တိုင်းဒါဒီကဒီအချမ်းဖက်ထိုးရစီနေမှုကိုလည်းချက်ချင်းရပ်ဖို့ပေါ့နော်။နောက်ပြီးတော့ဒီဒေါအောင်ဆန်းစုကြည်ရဲ့ပြောထားတဲ့ဒီကျောင်းစည်းစမ်းတွေဟာလည်းအများဆုံးတွေ့ဆုံဆွေးနွေးချက်ချင်းလုပ်ဆိုတဲ့ဒီကျေးဇူးတန်ကိုကျေးကျော်ပြီးတော့ဒီလမ်းလျှောက်ချီးတက်သွားပါလေ
။အလားတူဒီကနေ့ကြောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်နေ့မှာအစ္စရေးနိုင်ငံမှာနေထိုင်ကြတဲ့မြမဒီမိုကရေစီအင်အားစုတွေကဘာမာကမ်ပိန်းအစ္စရေးဆိုတဲ့နာမည်နဲ့တယ်လာပစ်မြို့တော်မှာရှိတဲ့မြမအစိုးရတန်ယုံကိုတွားရောက်ပြီးကန့်ကွက်ဆန္ဒပြကြပါဗျ။အဲဒီလိုအစ္စရေးနိုင်ငံကဆန္ဒပြပွဲမှာလူ20လောက်ပါဝင်တယ်လို့ဦးဆောင်သူတူဖြစ်တဲ့ကိုအုံးချိုကပြောပါဗျ
။ကျွေးကြော်တန်ကတော့နိုင်ငံရေးအကျဉ်းသားလူမျိုးရေးနောက်တော့စစ်သည်မျိုးဆက်တောင်းတာခေါင်းဆောင်များလူမျိုးရေးဦးသိန်းစိန်အစိုးရကိုကျွန်တော်ဘယ်လိုမှရှိတဲ့အကြောင်းအဓိကအဲ့အချက်တွေပါဝင်ဒီတန်ယုံရှိမှာဟောတယ်
ဒီကနေ့ကြောက်တဲ့ရှစ်လေးလုံးအခမ်းအနားတွေကိုထိုင်းနိုင်ငံ၊အိန္ဒိယနိုင်ငံတို့မှရှိတဲ့မြမဒီမိုကရေစီအင်အားစုတွေကလည်းကျင်းပခဲ့ကြပါတယ်။ဒါအပြင်တောင်ကိုရီးယားနိုင်ငံမှရှိတဲ့မြမဒီမိုကရေစီရေလှုပ်ရှားသူ60ကျော်ကနိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI နဲ့ပူးပေါင်းပြီးရှစ်လေးလုံးအထိမ်းအမှန်အနေနဲ့ဆိုးလ်မြို့ကမြမအစိုးရတန်ယုံရှိမှမြမလူထုတွေဟာအစိုးရတစ်လက်ထက်မှလူအခွင့်အရေးချိုးဖောက်မှုကိုခံရကြောင်းနဲ့ပြည်တွင်းစစ်လက်ပြန်ဖြစ်လာကြောင်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။